မြမတယံဇာတဝင်ငွေကပြည်သူနဲ့အစိုးရလက်ထက်မရောက်ဘဲတက်မတော်တိုင်းရင်းသားလက်နက်ကိုင်တွေပြည်သူစစ်တွေနောက်လူတစုအတွက်သာဖြစ်နေတယ်လို့ကုလသမဂ္ဂရဲ့မြမနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ကသူ့ရဲ့အစီရင်ခံစာမှာအလေးထားဖော်ပြထားပါတယ်။မြမတယံဇာတဝင်ငွေကိုအစိုးရရဲ့စီမံခန့်ခွဲမှုအောက်ရောက်လာရင်ပြည်သူတွေအတွက်ပိုပြီးအကျိုးရှိလာစေမှာဖြစ်တယ်လို့လည်းမျှော်လင့်နေကြပါတယ်။တယံဇာတဝင်ငွေကိုဘယ်လိုစီမံခန့်ခွဲသင့်ပါသလဲဆိုတာကိုအမေရိကန်အခြေစိုက်စီးပွားရေးပညာရှင်ဦးကန်ထွန်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်တင်ကြည့်ထိုက်တာတင်ပြထားပါတယ်ရှင
်။ကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ကြီးလေးရဲ့မြန်မာလူ့အခွင့်အရေးဆိုင်ရာစီခံစာတင်မှာတရားစားတာဒုဖော်မှုကရတဲ့အကျိုးမြတ်တွေကမြန်မာပြည်သူတွေနဲ့အစိုးရစီကိုရောက်တာတိတ်မရှိလာဘူးလို့ပြောဆိုထားပါတယ်။ရေရှည်ဖွံ့ဖြိုးရေးနဲ့စီးပွားရေးလူမှုအခွင့်အရေးတိုးတက်ရေးတို့မှာသုံးရမယ့်အစားသဘာဝတရားစားတာကရတဲ့အကျိုးမြတ်အများစုကစစ်တပ်တရင်သားလက်နက်ကိုင်အဖွဲ့တွေပြည်သူစစ်တွေဩဇာရှိသူတွေပြည်ရင်းပြည်ပပုဂ္ဂလိကအကျိုးမြတ်တွေဖြစ်သွားစေတယ်ဒါတွေကိုလက်တွေ့ကျူးပြင်ကြောင်းလင်းနိုင်ရေးအတွက်လဲသူကတိုက်တွန်းထားပါတယ်။တဘာဝတယံစာတက်ကရတဲ့ဝင်ငွေတွေကတီးတန့်တစုတဖွဲ့တဲ့အတွက်မဟုတ်ဘဲနိုင်ငံအတွက်အသုံးပြုနိုင်ဖို့အရေးကြီးတယ်လို့လဲကုလသမဂ္ဂရဲ့မြန်မာဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်ရန်ဟီလီကတိုက်တွန်းသွားတာပါ။တယံစာတက်ဝင်ငွေတွေကိုအစိုးရကတစ်ဆင့်စီမံခန့်ခွဲခွင့်ရှိလာရင်ပြည်သူလူထုအတွက်အကျိုးရှိစေမှာဖြစ်တယ်လို့အမေရိကန်ခြေဆိုင်စီးပွားရေးပညာရှင်ဦးကန်ထွန်းကရှုမြင်ပါတယ်
။ဟောရှိတာပါတရားပေါ့ပေါ့လေ။ဒါဆိုအဲ့ခါကျတော့အခုလုံးဝင်နေမြနိုင်ငံတော်ရဲ့ဘဏ္ဍာကိုရောက်လာမယ်။နိုင်ငံတော်အစိုးရရဲ့ဘဏ္ဍာကိုရောက်လာတယ်ဒီလိုဆိုပါ။အဲ့ရနေမှနှစ်စဉ်အစိုးရတက်တော်ပါသင်ပြရတယ်လေ။ဘဏ္ဍာရေးဝန်ကြီးဌာနဘယ်လုပ်ငန်းတွေဘလောက်ဝင်နေအကုန်လုံးဝင်နေတစ်ပိုင်းအဲ့ဒါကိုပြန်ပြီးတော့ဒီနေ့ဌာနလိုက်အင်ဒီတိုတမှုလုပ်ငန်းစီမံကိန်းတွေဘယ်လိုသုံးစွဲမလဲဆိုတာလေပြန်ပြီးခွဲရသုံးစွဲတော့အဲ့ဒီစနစ်အောက်ကနေပြီးတော့ဒီလိုလူလူရတဲ့အကျိုးခံစားမှုရလာမှာဖြစ်ပါတယ်အခုကတော့အဲ့ဒါတွေအားလုံးဆုံးရှုံးနေတဲ့သဘောရှိပါတယ
်ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ထောက်ပြထားတဲ့အတိုင်းပဲလက်နက်ကိုင်အဖွဲ့တွေနဲ့တပ်မတော်တို့ကအဓိကရယူနေတဲ့တရားစတာဝင်ငွေတွေကိုပြည်သူတွေအကျိုးအတွက်အသုံးပြုနိုင်ဖို့ငြိမ်းချမ်းရေးရဖို့အရေးကြီးသလိုတပ်မတော်လက်အောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုလည်းပြုပြင်ကြောင်းလင်းနိုင်ဖို့လိုတယ်လို့စီးပွားရေးပညာရှင်ဦးကန်ထွန်းကထောက်ပြပါတယ်
။တပ်မတော်တင်ဆက်တဲ့နေနေမှာရှိဥပိုင်ကော်မတီကလည်းဥပိုင်ဆိုတာတပ်မတော်ကစီးပွားရေးလုပ်တဲ့ဟိုတဲ့အဖွဲ့အစည်းတစ်ခု။ဆိုအဲ့ဒီနှစ်ခုလုံးကလက်ရှိအနေအထားအရဟိုနိုင်ငံတော်အစိုးရအုပ်ချုပ်မှုအောက်ကလွတ်နေတာဒီဘဏ်ကုမ္ပဏီဆိုတာသူပုံမှန်အဖြစ်တာမန်စီးပွားရေးလုပ်ငန်းစစ်မှန်အများကအစိုးရလက်အောက်မှာရှိရမယ်နိုင်ငံတော်ရဲ့စင်စစ်ချုပ်ရဲ့စီးရင်ဒီစစ်စစ်မှုအောက်ခံမှာတဘောကသူတို့စီးရင်တွေကိုကြည်ကွင်းရှိရမယ်ပြီးတော့အမျက်ခွန်ကိုဆောင်ရမယ်အဲ့ဒါတွေပေါ့လေအဲ့ဒါတွေအားလုံးကလုတ်ကင်းနေတာလုတ်ကင်းနေဆိုတာအစိုးရကမျိုးမဝင်ဘူးဒီဥပဒေရဲ့ချိုးချတဲ့ဖွဲ့စည်းမှုအခြေအနေကဒီစင်းစစ်ကဆက်လို့ရမရဘူးသူတို့စင်းနေဘလို့ဝင်လို့ဘလို့ထွက်မှမသိဘူးနောက်အမြတ်ခွန်နဲ့မဆောင်ဘူးလို့အများကြီးဟိုတတ်မှတ်ထားကြတယ်ဆိုတော့အဲ့ဒါနိုင်ငံတော်အတွက်ဝင်ငွေဆုံးရှုံးမှုပဲ
တက်တော်လဲအောက်ကစီးပွားရေးလုပ်ငန်းကြီးတွေရဲ့ဝင်ငွေကိုအစိုးရကစီးစစ်ခွင့်မရှိတာကြောင့်ဘလို့နှိမ့်နာမှုတွေရှိနေပါသလဲဒီအကျိုးမြတ်တွေကဘယ်ကိုရောက်သွားပါသလဲဆိုတဲ့အပေါ်မှာတော့
ဒီငွေတွေကစစ်တပ်ရဲ့ရန်ပုံငွေတွေကိုပဲရောက်သွားတာစစ်တပ်ရံတွေရောက်သွားတော့ဒါတဲ့စစ်တပ်ရံတွေကဒီလိုမှဘလို့ဘလောက်ရောက်တယ်နှစ်စဉ်ဘလောက်ရောက်တယ်ဘလောက်သုံးတယ်ဆိုတာလေဟိုမသိတယ်မသိတဲ့အတွက်တရားကဟိုပွင့်လင်းမြင်တာဘူးမရှိဘူးလို့ဆိုတော့မှာပါလေနော်အဲ့တော့တရားဟိုစူရောက်သွားတော့အကျောင်းရဲ့တို့တရားကစစ်တပ်ကြီးကဖြစ်နေရစစ်တပ်ကြီးဖြစ်အောင်သုံးထုတ်ချက်နေတဲ့စစ်တပ်နဲ့ပြည်စည်းဟုတ်တယ်များဆိုတော့တွေ့လိုက်ရပါတယ်။ကဘာမှာတခါတော့ဟိုဒီဆက်ရမ်းနေရာတွေတော့ထုတ်လို့ပြီးရောင်းချတော့မယ့်အနေအထားတွေဖြစ်နေတယ်။ဆိုတော့တရားကနိုင်ငံတော်ရဲ့ဟိုအုပ်ချုပ်မှာမရှိဘူး။ဒီဝင်ငွေတွေမှန်တယ်နိုင်ငံတော်ကတုံးနိုင်ငံမရှိဘူး။ထို့သူသူနဲ့ဆက်နေနေတဲ့အောက်ခြေတတ်တတ်ဒါစုတွေကလည်းဘယ်လောက်ထိအကျိုးခံစားခွင့်ရတယ်ဆိုတာမသိရဘူးပေါ့လေ။အများကြီးကတော့သူတို့ကပုံမှန် ကိုယ်ပိုင်ကော်မတီတွေဆိုရင်တော့တနေ့တခါဟလာဘလောက်အများကြီးရရှိအောင်ရိုးရိုးဘုန်းနေမဖြစ်ဘဲနဲ့တိုင်းပြည်သားရောဆိုတယ်မဆုရှ်ဝင်သားပုဂ္ဂိုလ်ရောခွဲအများကိုခွဲဝေရပါလေဒါတွေကပြည်သူလုပ်ငန်းတွေမှာဒါရှိရဲ့အဲ့ဒါတွေကလည်းလုံးဝမရှိရဖြစ်တဲ့အတွက်ဒီအကျုံးရကိုအပြေးဝအောက်ခြေလူကလည်းမခံစားဘူးတိုင်းပြည်ကလည်းမခံစားဘူးဆိုတဲ့သဘောရောက်သွားပါ
ကုလသမဂ္ဂလူ့ခွင့်ရဲ့အထူးကိုယ်စားလှယ်ရှင်ဟီလီကတော့တရားစတာဝိကနေတက်တွေပြန်ပြီးတော့ရုပ်သိမ်းပြီးဥပဒေစိုးမိုးမှုရှိဖို့ကြောင်းရည်ရာမူဝါဒတည်းချမှတ်ဖို့အရေးကြီးလို့တဲ့လို့ထောက်ပြထားပါတယ်။နောက်တဘာဝတရားစတာများပွင့်လင်းမြင်သာမှုဖော်ဆောင်ရေးအဖွဲ့
အမ်ရိုလဲအောက်ကစီးပွားရေးလုပ်ငန်းကြီးတွေကိုအစိုးရနဲ့တမရိုကြားညှိနှိုင်းဆောင်ရွက်နိုင်ရင်တော့ရေတို့ပြည်လည်နိုင်တယ်ဆိုလဲစီးပွားရေးပညာရှင်ဥက္ကဋ္ဌကအခုလိုထောက်ပြပြောဆိုပါတယ်ရှင်။အတိအကျစီကံကပြောင်းလဲရမှာကဒီဥပဒေကော်မတီကရေခြေလှမ်းဘောက်ကနေလွတ်ပြီးတော့အများကြီးလူဒီလူစီးပွားရေးလုပ်ငန်းဆိုပြည်သူလူထုပါဝင်တဲ့တရုတ်ကျန်းတော်၎င်းပြည်သူလူတွေရဲ့ စီးပွားရေးလုပ်ငန်းရှင်တွေကလုပ်နိုင်အောင်ဖန်တီးပြဖို့ဒါလုပ်ပါတယ်။အခုချိန်ထဲကတော့ဒါမရှိဘူး။ဥပဒေကချုပ်ကန်တာ။နောက်တစ်ခါဥပဒေကဒီဥပဒေကော်မတီကနိုင်ငံတော်အစိုးရရဲ့လက်ရောက်မှာရှိပြီးတော့အခြားသောစီးပွားရေးလုပ်ငန်းများနေတယ်။ဆိုပြည်သူတို့ဒီအစီရင်ခံကအမှန်တင်ပြမစင်းပြမယ်ဆွေးနွေးမှုခံရမယ်ဆိုတဲ့ဥပဒေပြင်ဆင်မှုလုပ်ဖို့လိုပါတယ်။ဆို ဒါတွေရဲ့လုံခြုံရေးကြီးလိုက်မှာဆိုအခုနေသားကတော့ဒါလုတ်ဖို့ကမလွယ်တဲ့နေသားရှိပါတယ်။အချုပ်သူ့ရဲ့အနောက်မှာအဓိကတားဆီးကတော့ခြေကံဥပဒေကြီးဖြစ်နေတယ်။နိုင်ငံတော်ချေဥပဒေလေအဲ့ဒါကိုပြင်ဆင်ဖို့လည်းလုပ်နေကြတာပါဒါပဲအချိန်ကာမပြီးမြောက်မယ်ပြင်းမြောက်မယ်ဆိုတာမရှိသေးဘူး။မတိရသေးဘူး။အဲ့တော့လောလောဆယ်မှာဟိုကြောင်းလဲလို့ရှိရင်နိုင်ငံတော်အစိုးရနဲ့တပ်မတော်နဲ့
ဒီနိုင်ငံဆွေးနွေးပြီးတော့ဒါတွေကိုအခုဒီမှာကြောင်းနေမှာနားလည်မှုယူပြီးတော့လုပ်မယ်ဆိုရင်လည်းဒါရေတို့ဖြစ်နေတော့ဒီစီကတော့ဒီဥပဒေတရားလုံးကိုပြင်ဆင်မှသာဖြင့်အချိန်ကြောင်းတော့မှာဆိုပါ